ဖီအမေရိကန်တန်ကနေဧပြီလ29ရက်အင်္ဂါနေ့မနေ့ခင်မြန်မာဘာသာအစည်းအဝေးကိုမနေ့9ရက်ထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါဗျ။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးတို့ကိုထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
Everybody is improving their infrastructure. Everybody is improving their business utilization and their government utilization.
ကမ္ဘာသတင်းနဲ့နည်းပညာအစီရင်ခံစာတစ်ကဖော်ပြထားတဲ့အစမြင့်နည်းပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြောင်းလဲလာတဲ့ရှင်ပြိုင်မှုတွေအကြောင်းကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။အဲ့ဒီကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာပါ။ဦးစံမိုးရေကစူးစီးပြီးတော့ကိုအောင်လင်ဦးနဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ။
အရင်ဆုံးပြောပြကြတာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့စီးပွားရေးကဏ္ဍမှာဆောင်းမရှင်ဘမ်ဘရုံအမ်နတ်ချရုံရစ်ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်မြန်မာနိုင်ငံမှာအခွင့်အလမ်းတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဘာလို့ရင်ကောင်းမလဲဆိုပြီးတော့လာရောက်ရှာဖွေကြတဲ့ထိုင်းရင်းနှီးမြုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခင့်မမှီတော့တဲ့အတွေးအခေါ်အယူဆတွေကိုစွန့်လွတ်ဖို့လိုနေပြီလို့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံတာမတ်ကြီးဖိစနူရဲ့ပြောစကားနဲ့ဆောင်းမကိုဖွင့်ထားပါတယ်ထိုင်းရင်းနှီးမြှုပ်နှံသူတွေဟာမြန်မာနိုင်ငံအကြောင်းကိုနားမလည်ကြသေးဘူးလို့တမ်ပတ်ကြီးကပြောပါတယ်။အရင်တုန်းကတိထားခဲ့ကြသလိုမူရစေဝါပြဿနာတွေလူမျိုးစုတိုင်းသားတွေနဲ့မတင့်မတင့်ဖြစ်နေတဲ့ကိစ္စတမ်ပီကအရင်ဆင်းရဲနွမ်းပါးတွေစတာလို့ပဲတိထားကြတာပါ။တကယ်တော့မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေနဲ့အတူနိုင်ငံရေးစီးပွားရေးစတာတွေပြောင်းလဲနေပြီဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာစီးပွားရေးလုတ်ကင်လို့အလွန်ကောင်းမွန်တဲ့အနေအထားတွေတွေ့မြင်နေရပါပြီလို့ဆိုပါတယ်။ပြည်တွင်းအသတင်းထုတ်ကုန်ပမာဏဟာမှန်မှန်ကြီးတိုးလာနေသလိုအခုနှစ်အတွက်စီးပွားရေးတိုးတက်မှုခန့်မှန်းကြီးဟာ 9.1 ရာခိုင်နှုန်းရှိမယ်လို့မှန်းထားတာပါလွန်ခဲ့တဲ့3နှစ်ကမြန်မာနိုင်ငံကိုလာရောက်လည်ပတ်သူ 2,800 ကနေမနှစ်ကဆိုရင် 1.6 တန်းရှိခဲ့ပြီးအခုနှစ်မှာ 1.8 တန်းရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်ရန်ကုန်မန္တလေးနဲ့ဗိတ်စတဲ့အရက်ဒီမှာစီးပွားရေးအခွင့်အလမ်းတွေအများကြီးရှိတယ်လို့တာမကြီးကထိုင်းနိုင်ငံခီးသွွားလုပ်ငန်းအေဂျင့်တွေအများပြားပါဝင်တဲ့လူပေါင်း 125 ဦးပါကိုယ်စားလှယ်အဖွဲ့ကိုပြောပြခဲ့တာပါဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာအခွင့်အလမ်းတွေအများပြားရှိတဲ့အကြောင်းမနစ်ကမြန်မာနိုင်ငံသား2,000ထိုင်းနိုင်ငံကိုလာရောက်လေပတ်ခဲ့ကြပြီးတော့အဲ့ဒီထဲက8,000ဟာကျန်းမာရေးဆေးကုသဖို့တွားရောက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားတွေကိုဗီဇာထုတ်ပေးတဲ့နေရာမှာကန့်သက်ချက်တွေကိုလျှော့ပေးလိုက်မယ်ဆိုရင်မြန်မာနိုင်ငံသားတွေပို့ပြီးတော့တွားရောက်လေပတ်ကြမှာဖြစ်တဲ့အကြောင်းလည်းရေးသားထားပါတယ်နောက်ဆက်လက်ပြီးတော့တင်ပြချင်တာကတော့ Smithsonian Online Magazine မှာဆောင်းပါးရှင် Kirsten Forsage ရဲ့ဆောင်းပါးဖြစ်ပါတယ်
ဆယ်စုနှစ်နဲ့ချီပြည်နိုင်ငံရဲ့ပြစ်ကတ်တွေကြောင့်မြန်မာနိုင်ငံရဲ့တောတောင်တွေကိုမလေးလာမရှာဖွေနိုင်ဖြစ်ခဲ့ရပါတယ်။အခုတော့မြန်မာနိုင်ငံဟာတကားပွင့်သွားခဲ့ပါပြီ။နှစ်ပေါင်း90လောက်စစ်တပ်ကအုပ်ချုပ်နေတဲ့ကာလမှာတော့ဒီတောတောင်တွေကိုသိပ္ပံပညာရှင်တွေလည်းမရောက်နိုင်ခဲ့ကြပါဘူး။ဒီကာလအတွင်းခီးသွွားလုပ်ငန်းတွေ၊စက်မှုလုပ်ငန်းတွေမတွင်ကျယ်သေးတဲ့အတွက်လည်းတောတောင်တွေမှာထိခိုက်မှုမရှိသလောက်ပဲဖြစ်ပါတယ်။မြန်မာနိုင်ငံကတောတောင်တွေမှာမြို့တုံးပျောက်ကွယ်လူနေပါဖြစ်နေတဲ့တောရင်းတွေးဆန်တွေဖြစ်တဲ့အာရှဆင်တွေရှာပါချစ်တဲ့ကြားတွေဝဝင်နေရှိရလို့ပြောကြပါတယ်ဒီတောတောင်တွေဟာတချိန်ကနောက်နိုင်ငံသားသိပ္ပံပညာရှင်တွေလေ့လာသူတွေသွားလာခွင့်မရနိုင်ကြတဲ့အရာတွေဖြစ်ပါတယ်အခုပထမဆုံးသိပ္ပံပညာရှင်တွေရဲ့ခရီးတစ်ထောက်သွားရကတော့ရခိုင်ရိုးမတောင်တန်းဖြစ်ပါတယ်ရဲတန်းချရှာဖွေမှုတွေလုပ်ပြီးတဲ့နောက်မှာတော့စင်ဟုတ်တုတ်တောတိုးသွားတဲ့အထံကိုကြားခဲ့ကြပါတယ်လေ့လာတွေ့ရှိချက်အရငွေရတဲ့စင်ပေါက်တွေပေါဝင်ပြီးဒီဒေသဟာအရှိတောင်အရှိုက်စည်ရန်တွေရှိရအရာဆိုတာကိုလည်းအတည်ပြုနိုင်ခဲ့ပါတယ်ဒါဆိုရင်တော့ကမ္ဘာမှာစင်ရန်တွေနောက်ဆုံးလက်ကျန်နေရလဲဖြစ်နိုင်ပါတယ်အချိန်မနှောင်းသေးခင်အာရှစင်တွေကိုအကာအကွယ်ပေးနိုင်မှုနိုင်ငံကောင်းဆောင်နေနေနဲ့စနစ်တကျလုံးတင်တယ်လို့လဲသိပ္ပံပညာရှင်ဝမ်မာကပြောပါတယ်တခြားတောင်တန်းတစ်ခုမှာလဲရှားပါကြောင်နှမျိုးနဲ့ဝဝင်တွေကိုတွေ့ခဲ့ရတယ်လို့ထမတိအရက်မှာဆိုရင်လဲကြားစော်ရွာတွေကိုဓာတ်ပုံရိုက်ကူးနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံဟာအပေါင်းလက္ခဏာဆောင်တဲ့ဒီမိုကရေစီပြည်ပြောင်းလဲရေးတွေဖြစ်ပေါ်နေတယ်လို့တဘာဝတောင်းတွေးဆန်တွေကိုလဲတစ်ချိန်ထဲမှာအကာအကွယ်ပေးသွားဖို့လိုအပ်တယ်ဆိုပြီးဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
ကိုဝသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဦးစံမိုးရေကစူးစီးပြီးတော့ကိုအောင်လင်ဦးနဲ့တူတင်ပြပေးခဲ့တာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ကမှာအခုတစ်ခါတင်ဆက်ပေးမှာကတော့ American Indian 3နှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ဒေါ်လာအတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီမနေ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျွန်မ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE WALL ကနေရာဆိုတော့ စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြစ်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးပဲဖြစ်ပါတယ်ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒေဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ။
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲဖြစ်ပါတယ
်။နခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာဇန်တင်ပြပေးတော့ဖြစ်ပါတယ်။ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုတော့ internet ကနေနားဆင်ကြနေဆိုရင် burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။ကမ္ဘာတစ်ပွားစီးပွားရေးအရာရှင်ပြိုင်မှုတွေထဲမှာသတင်းနဲ့နှီးပညာတွေကိုထိထိရောက်ရောက်အသုံးချနေတဲ့အောင်မြင်မှုတွေတွေ့ရပေမဲ့အစင်းမြင့်နှီးပညာတွေသုံးဆွဲနိုင်တဲ့နေရာမှာတော့နိုင်ငံလိုက်ကွာဟာချက်တွေကြီးမားနေစေဖြစ်တဲ့အကြောင်းကမ္ဘာသတင်းနဲ့နှီးပညာအစီရင်ခံစာတစ်ကဖော်ပြပါတယ် Digital နှီးပညာထွန်းကားတဲ့ခေတ်မှာစိန်ခေါ်မှုတွေကြုံနေရတဲ့စီးပွားရေးလုပ်ငန်းတွေထဲမှာတော့သတင်းလုပ်ငန်းနဲ့ထိတ်ဆုံးကပါဝင်နေတာပါအစင်းမြင့်နှီးပညာတွေဖွံ့ဖြိုးလာတာနဲ့အများပြောင်းလဲလာတဲ့ရှင်ပြိုင်မှုပုံစံတွေအကြောင်းကိုတော့ VOA သတင်းတောက် Adam Phillips နဲ့ Greg Flucker တို့ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
Connected to the World Economic Forum ရဲ့2014ခုနှစ်အတွက်ကမ္ဘာသတင်းနဲ့နှီးပညာအစီရင်ခံစာမှာတော့အင်တာနက်ဆက်သွယ်နိုင်မှုစီးပွားရေးလုပ်ငန်းတွေအစိုးရတွေနဲ့လူပုဂ္ဂိုလ်တူးချင်းအနေနဲ့လုပ်ငန်းလုပ်ကိုင်နိုင်ွင့်အတိုင်းအတာတွေကိုနှိုင်းယှဉ်ဆန်းစစ်ထားပါတယ်။သူတေသီရဲ့လေးလာချက်မှာတော့ဖွံ့ဖြိုးပြီးတိုင်းပြည်တွေနဲ့စီးပွားရေးထွန်းသစ်စာတိုင်းပြည်တွေကြားနှီးပညာသုံးစွဲနိုင်မှုမှာကွာချက်ဟာပြီးခဲ့တဲ့နှစ်ထဲကြီးထွားလာတာကိုလည်းတွေ့ရှိခဲ့ကြတာပါ။ဖွံ့ဖြိုးစေနိုင်ငံတွေမှာလက်ကင်ဖုန်းတွေကွန်ပျူတာတွေလိုနည်းပညာအခြေခံရုပ်ဝတ္ထုပစ္စည်းတွေအရင်ထက်ပိုမိုသုံးစွဲလာနိုင်ကြပေမဲ့လက်တွေ့မှာဒါတွေကစီးပွားရေးမှာထောက်ပံ့ပေးနိုင်လောက်တွင်ကျဲမလာသေးဘူးလို့လည်းအစိုးရကစားပြုစုသူတူဖြစ်တဲ့ရှူမီထရာတူတာကပြောပါတယ
် It's not just the question of whether you have mobile phone that's great you have mobile phone but does the environment in the country does education
လက်ကင်ဖုန်းသုံးနေသလားဆိုတဲ့မေးခွန်းတက်တက်မဟုတ်ပါဘူးလက်ကင်ဖုန်းရှိတာကတော့သိကောင်းပါတယ်ဒါပေမဲ့လည်းတိုင်းပြည်တစ်ပြည်ရဲ့အခင်အကျင်းပညာရေးစနစ်နိုင်ငံရေးစီးပွားရေးအခြေအနေတွေကစီးပွားရေးအရာတန်ဖိုးသစ်တွေဖန်တီးနိုင်မဲ့နည်းပညာကိုသုံးစွဲရမှာအားပေးရလားဆိုတာကမေးစရာပ
ါကမ္ဘာတဝန်းနိုင်ငံပေါင်း148နိုင်ငံမှာဆက်သွယ်ဆောင်ရွက်နိုင်မှုဘလောက်ထိအဆင့်သစ်အနေထားရောက်နေပြီလဲဆိုတာကိုတိုက်တာထားတဲ့အစိုးရကစားရဲ့အညွန့်ကိမ့်မှာတော့အနောက်နိုင်ငံတွေကနှစ်ပေါင်းများစွာထိတ်ဆုံးနေရာတွေမှာရှိနေကြကြတာပါလူဦးရေရဲ့90ရာခိုင်နှုန်းကအင်တာနက်သုံးဆွဲနေသလိုစမ်းသစ်တီထွင်မှုတွေနဲ့အတူအစိုးရစီးပွားရေးလုပ်ငန်းတွေနဲ့တတိပုဂ္ဂလတိုင်ဝမ်ရဲ့နည်းပညာအသုံးပြုမှုမှာအဆင့်တန်းမြင့်မားလာတဲ့ဖင်လန်နိုင်ငံကတော့ထိတ်ဆုံးနေရာမှာဆက်လက်နေရယူထားပြီးစင်ကာပူ၊ဆွီဒင်၊နယ်သာလန်၊နော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတွေကလည်းအဆင့်2ကနေ6ထိမိနစ်ကလေးကရရှိထားတဲ့နေရာတွေမှာဆက်ရှိနေကြတာပါမိနစ်ကအဆင့်6မှာရှိနေတဲ့အမေရိကန်ပြည်ထောင်စုကတော့အဆင့်9ကိုတက်လာခဲ့သလိုအာရှတိုက်ကဟောင်ကောင်ကတော့မနစ်ကအဆင့်14ကနေဒီနှစ်မှာနံပါတ်8ကိုရောက်လာခဲ့ပြီးတောင်ကိုရီးယားကလည်းအဆင့်17ကနေ10ကိုတဆင့်တက်ပြီးထိပ်ဆုံး10နိုင်ငံစီးဝင်ဖြစ်လာပါတယ်။ဒီနှစ်မှာပထမဆုံးအကြိမ်ထက်သွင်းလေ့လာခဲ့တဲ့မြန်မာနိုင်ငံကတော့နိုင်ငံပေါင်း148နိုင်ငံနဲ့146အဆင့်မှာထက်သွင်းထားတာပါ။ကွန်ပျူတာကွန်ရက်ဆက်သွယ်မှုလုပ်ငန်းတွေလုပ်ကိုင်နေတဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ Cisco ရဲ့နည်းပညာကုံသွယ်ရင်းနဲ့အစိုးရမူဝါဒရေးရဌာနညွှန်ကြားရေးမှူး Jeff Campbell ကတော့ပြိုင်ဆိုင်ဖြစ်လာနေတဲ့ digital ခေတ်မှာ အမိမလိုက်နိုင်တဲ့တိုင်းပြည်တွေကတိုးတက်မှုတွေမှာနောက်ကျကျန်လိမ့်မယ်လို့သတိပေးပါတယ်
Everybody is improving their infrastructure. Everybody is improving their business utilization and their government utilization of technology.
အားလုံးကအခြေခံအဆောက်အအုံတွေတိုးတက်အောင်ကြိုးစားနေကြတာပါ။စီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေရန်တရားမှာဒီပညာကိုသုံးပြီးတိုးတက်အောင်လူတိုင်းကလုပ်နေကြတာပါ။မြန်မြန်ဆန်ဆန်မလုပ်နိုင်တဲ့တိုင်းပြည်ကတော့လိုက်နိုင်မှာမဟုတ်ပါဘူး။ဒါဟာအနာဂတ်အတွက်ပြိုင်ဆိုင်မှုဖြစ်တာကြောင့်သတင်းနဲ့ဒီပညာလုပ်ငန်းမှာတွေမကပါဘူး။နေရာတိုင်းမှာမရှိမဖြစ်ဖြစ်လာနေတဲ့အတွက်အင်မတန်မှလက်တွေ့ကြတဲ့ကိစ္စပ
ါကမ္ဘာသတင်းနဲ့နည်းပညာအစီရင်ခံစာကတော့တနေ့တခြားကြီးထွားလာနေတဲ့သတင်းနဲ့နည်းပညာကဏ္ဍနဲ့ပတ်သက်ပြီးမူဝါဒရေးဆွဲသူတွေရင်းနှီးမြှုပ်နှံသူတွေအတွက်ပြောင်းလဲလာနေတဲ့ဈေးကွက်ပုံစံနဲ့အလားအလာတွေကိုတွက်ချက်နိုင်မှုရည်ရွယ်ပြီး2012ခုနှစ်ကစတင်ပြုစုလာခဲ့တာပါအစီရင်ခံစာပြုစုခဲ့တဲ့လွန်ခဲ့တဲ့12နှစ်အတွင်းထူးခြားချက်ကတော့အရင်နဲ့မတူပဲဒီကနေ့ခေတ်မှာသတင်းအချက်အလက်အများအပြားကိုတပြိုင်နက်တည်းရယူနိုင်တာဖြစ်တယ်လို့လည်းကျွမ်းကျင်သူတွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းတမိုးရှိတဲ့သတင်းအချက်အလက်တွေကိုအသုံးချနိုင်အောင်ရှာဖွေစူးစမ်းနိုင်မှုအတွက်ကတော့ပညာဘုဒ္ဓတရားနဲ့အခြေခံအဆောက်အအုံလိုအပ်ချက်တွေလိုအပ်နေသေးပဲလို့လည်းသတိပေးခဲ့တာပါ။ Cisco Corporation က Jeff Campbell ကတော့ကွန်ပျူတာနဲ့ချိတ်ဆက်ပြီးအသုံးပြုရတဲ့ criteria တွေ internet စာမျက်နှာတွေပေါ်မှာလည်းမကပဲအခုခါနေရာပေါင်းစုံမှာတွင်ကျယ်လာနေတဲ့သတင်းနဲ့နည်းပညာတွေကိုလက်တွေ့အသုံးချနိုင်ရင်စီဝိုင်းကနေတိုင်းအတွက်အကျိုးများနိုင်တယ်လို့ပြောပါတယ
် such as where you can use sensors in agriculture that will be in the fields that will tell you how much moisture there is in the soil how much nitrogen whether you need to fertilize
စိုက်ပျိုးရေးလုပ်ငန်းမှာအာယုံခံကိရိယာတွေအသုံးပြုတာမျိုးဘေးစီလွှာမှာစုထိုင်းစာဘယ်လောက်ရှိသလဲနိုက်ထရိုဂျင်ဓာတ်ဘယ်လောက်ရှိသလဲမြေဩဇာဘယ်လောက်လိုမလဲဆိုတာကိုပြောနိုင်တာမျိုးပါရေရှားပါတဲ့ဒေသတွေမှာဆိုရင်လည်းရနိုင်တဲ့ရေရင်းမြစ်ကိုစိုက်ပျိုးရေးမှာထိထိရောက်ရောက်သုံးပြီးအထွက်တိုးအောင်လုပ်နိုင်သလိုကုန်ကြစရိတ်သက်သက်သာသာနဲ့ပတ်ဝန်းကျင်ကိုလည်းထိမ့်သိမ့်နိုင်ပါလိမ့်မယ်။ဒါတွေအားလုံးအတွက်နည်းပညာလိုပါတယ်။သုံးနိုင်ရင်သုံးနိုင်သလောက်လည်းထိရောက်နိုင်သလိုစီးပွားရေးမှာလည်းတိုးတက်ပြီးကမ္ဘာကြီးတစ်ခုလုံးကိုလည်းပြောင်းလဲပြစ်နိုင်ပါတယ
်။နည်းပညာတွေထွန်းကားလာရကစီးပွားရေးပုံစံတွေပြောင်းလဲလာတဲ့အထက်မှာနေစဉ်သတင်းတွေမျက်မှောက်ရေးရာတွေသဘောထားထင်မြင်ချက်တွေကိုတင်ပြနေကြတဲ့သတင်းမီဒီယာလောကမှာလည်းရိုက်ခတ်လာနေတာပါသတင်းမီဒီယာတွေအနေနဲ့ပြည်သက်အဟောင်းနေနေရာမှာအစားထိုးဝင်ရောက်လာနေတဲ့ digital kit လူငယ်မျိုးဆက်တွေအတွက်ဝန်ဆောင်မှုပုံစံတွေကိုလည်းပြောင်းလဲလာကြရပါတယ်နာမည်ကျော် Newsweek Magazine ကဆိုရင်လည်း2012ခုနှစ်မှာ digital သတင်းစာဖြစ်ပြောင်းလဲထုတ်ဝေခဲ့တာပါဒါပေမဲ့လည်းသတင်းစာဖတ်ပြည်သက်အနေချင်းကိုစက်ထိန်ထားဖို့ပုံနေသတင်းစာဖြစ်နေမလာတဲ့မှာပဲပြန်လဲထုတ်ဝေနေတဲ့အကြောင်းပန်ရှင်သစ်ဖြစ်တဲ့ IPT Media ရဲ့ညွှန်ကြားရေးမှူး Kate Gardiner ကပြောပါတယ်
Those people are going to be an older demographic. Generally speaking, they're going to be wealthier. They're going to be much more engaged in international public.
လူကြီးအချို့ဆမ်းမှာတော့ဒီလူတွေကလူကြီးပိုင်းတွေပါ။ချမ်းသာတဲ့လူတွေ၊နိုင်ငံတကာမူဝါဒရေးရာတွေနဲ့စီးပွားရေးကိစ္စမျိုးတွေနဲ့ပတ်သက်ကြတဲ့လူတွေပါ။ကျမတို့ရဲ့အဓိကပရိသတ်ကတော့လူမှုကွန်ရက်တွေပေါ်ကလူငယ်တွေပါ
။ Internet လူမှုကွန်ရက်တွေမှာအပြန်အလှန်ဆက်သွယ်နေတာတွေ၊ကမ္ဘာတစ်ဝန်းကငွေကြေးလွှဲပြောင်းတာတွေလို့ဒီပညာကိုအခြေခံတဲ့သတင်းအချက်အလက်တွေကနေပမာဏအားဖြင့်အမေရိကန်ဒေါ်လာ16 trillion လောက်ထိတန်မိုးရှိတဲ့စီးပွားရေးလှလှတွေရှိနေမယ်လို့လဲ Cisco Corporation ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့အကျိုးမြတ်ခန်းစားနိုင်မှုအတွက်ကတော့မူဝါဒရေးရချမှတ်မှုတွေအပေါ်မူတည်လိမ့်မယ်လို့လဲ2014ခုနှစ်အတွက်ကမ္ဘာသတင်းနဲ့ဒီပညာအစီရင်ခံစာပြုစုသူတွေကသတိပေးထားတာပါ။မူဝါဒတွေချမှတ်ရမှာလဲသတင်းနဲ့ဒီပညာကဏ္ဍမှာလာမကသဘောအားပတ်ဝန်းကျင်စီးပွားရေးလုပ်ကိုင်နိုင်မဲ့အခင်းအချင်းရင်းနှီးမြှုပ်နှံမှုတွေနဲ့ကျွမ်းကျင်သူတွေကိုဆွဲဆောင်နိုင်တဲ့အစီအစဉ်တွေကိုပါထက်သွင်းစဉ်းစားသွားဖို့လိုအပ်မယ်လို့လည်းတိုက်တွန်းထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုပြန်လာလိုက်ပါစေကျွန်တော်အောင်လို့ပါခင်ဗျာ
ကောင်းလို့စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်ခုတစ်ခါတော့တုဒ္ဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါခင်ဆိုးဝင်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဧပြီလကိုအမေရိကန်ပြည်ထောင်စုရဲ့ကဗျာလရဲ့လို့သတ်မှတ်ထားတဲ့အကြောင်းဗဟုသုတဖြစ်ပြောပြမယ်လို့စီရင်ထားပါတယ်ရှင
်ဧပြီလကကဗျာလတယ်လားဒီဧပြီလကအမေရိကရဲ့တခြားနေရာတွေမှာတော့မသိဘူးဒီဝါရှင်တန် DC တဝိုက်မှာဆိုရင်တော့ဘယ်နေရာကိုပဲကြည်ကြည်ပန်းတွေကဝေးဝေးဆာဆာနဲ့ရာသီဥတုကလည်းကြည်ကြည်လင်လင်နဲ့ဆိုတော့ကဗျာဆန်နေသလိုခံစားမိတာအန်တီရဲ့ဒ ီလကိုကဗျာလားလို့ဆိုပြီးတော့ဘသူကသတ်မှတ်ပေးထားတာလဲဟင
် American ကဗျာဆရာများသိပ္ပံကနေ1996ခုနှစ်ကစပြီးသတ်မှတ်ခဲ့တာတဲ့
ဘလို့ရွယ်ချက်နဲ့လဲအန်တီရဲ့သမီးတို့လိုမျိုးကဗျာယူယူနေတဲ့လူတွေပို့ပြီးတော့မှယူအောင်လို့အားပေးအားမြောက်လုပ်တာလား
စုမွန်လဲတည်ပြီးသားပါဒီ April ကို American ပြည်သူလူထုကဝင်ငွေကွန်ပေးဆောင်ဖို့နောက်ဆုံးရက်သတ်မှတ်ထားတဲ့လမလို့စိတ်ညစ်ကြတယ်တဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ကဗျာဆရာကြီး TS Elliot ကသူ့ရဲ့ The Wasteland စွန့်ပစ်မြေဆိုတဲ့ကဗျာမှာ April ကိုအရက်ဆက်ဆုံးလာရဲ့လို့ထည့်ပြီးရေးဆက်ထားတဲ့
ဟုတ်တယ်နော်သမီးလေးအခွန်ပေးဖို့နောက်ဆုံးရက် April 15ရက်မတိုင်ခင်အပြေအလွာသွားတွက်ချက်ပြီးတော့အခွန်ဆောင်လိုက်ရသေးတယ်အန်တီရဲ့
ဩစုမွန်ကလေပြည်သူတွေကအခွန်တွေပေးမှအစိုးရကလည်းလိုအပ်တဲ့ဝန်ဆောင်မှုတွေလုပ်ပေးနိုင်မှာပေါ့ကွယ်ဒါပေမဲ့လေကိုယ့်ရဲ့လှူအားကလေးကဖဲ့ပေးကြရတာဆိုတော့နည်းနည်းတော့ကတိကောက်ဖြစ်ကြတာပေါ့လေဒါကြောင့်စိတ်ပြေလက်ပြောက်ကိုယ့်ရဲ့ပတ်ဝန်းကျင်မှာမြင်တွေ့နေရတဲ့ခံစားချက်တွေကိုချပြီးရေးနိုင်အောင်ကြ བྱ ာရီစာရီရေးဖို့အားပေးတဲ့လရဲ့လို့သတ်မှတ်ခဲ့တာဆိုပဲ Florida ပြည်နယ်မှာကျင်းပခဲ့တဲ့ Miami ကြ བྱ ာပွဲတော်ကိုဆိုရင်လူ2သိန်းခွဲလောက်တောင်ပါဝင်ဆင်နွှဲကြတာတဲ့
အဲ့ဒါဆိုရင်ကြ བྱ ာရီကလည်း2သိန်းခွဲလောက်တောင်မှရှိမှာပေါ့နော
်ဟုတ်တယ်ကြ བྱ ာဝါဒနာအိုးတွေကသူတို့ရဲ့ကြ བྱ ာရီကိုလင်းရင်ပေါ်ကနေကျဲချကြတယ်တဲ့နောက်အင်ဂျီတွေမှာလည်းကတ်ပြီးချုပ်ထားဆိုပဲမယာမီမြို့ရဲ့ဘတ်စကားတွေမှာလဲကြ བྱ ာတွေကိုကြော်ညာရေးတယ်လို့ရေးကြတာတဲ့
ကြ བྱ ာဆရာကြီးဦးတင်မိုးတို့လိုဆရာကြီးတွေလည်းရှိမယ်ထင်တယ်နော်အန်ဒီ
။ဩဒီအမေရိကမှာတော့ကြ བྱ ာဂူရူကြီးလို့ပြောရမယ် Chief Poet လို့လည်းခေါ်တဲ့ Poet Laureate ဆိုတာရှိတယ်တဲ့။အဲ့ဒီပုဂ္ဂိုလ်ကြီးနာမည်ကတော့ Robert Pinsky တဲ့1998ခုနှစ်ကနေ2000ပြည့်နှစ်အတွင်းမှာ American ပြည်တော်စုတဟွန်းတင်မကပဲနဲ့တခြားနိုင်ငံကကြ བྱ ာဝါဒနာရှင်တွေရဲ့ကြ བྱ ာတွေကိုစုစည်းပြီးတော့ favorite poem project ဆိုပြီးတော့ထုတ်ဝေခဲ့တာတဲ့အဲ့ဒီကြ བྱ ာတွေအများကြီးတွေကမှလူကြိုက်အများဆုံးကြ བྱ ာပုတ်ရီ200ကိုရွေးခဲ့တာတဲ့
အဲ့ဒီကြ བྱ ာတွေကိုဘယ်မှာရှာလို့ရမလဲယင်အန်တီသမီးဖတ်ချင်လို့
Americans favorite poem ဆိုပြီးတော့စာအုပ်ထုတ်ထားတာရှိတယ်ဒီဖြတ်သူကခုနကပြောတဲ့ကြ བྱ ာဂူရူကြီး Robert Pinsky နဲ့ Maggie Dance တဲ့အဲ့ဒီကြ བྱ ာစာအုပ်ထဲကကြ བྱ ာဆရာ9ယောက်ရဲ့ကြ བྱ ာတချို့ကိုကောက်နှုတ်ပြီးပြောပြမယ်မူလဒေသခံ American Indian Oglala Lakota မျိုးနွယ်စုရဲ့ဘာသာရေးခေါင်းဆောင် Black Ellie ကြ བྱ ာခေါင်းစဉ်ကညီမနီးညီမဟန်နဲ့အတူချုံပြီးပြောရရင်တော့ဘဝတန်တရားပေါ့ကွယ်
။ဟောအဲ့ဒီကြ བྱ ာကိုအန်တီရွတ်ပြပါလား
။အမလေးစုမွန်ရဲ့ American ကြ བྱ ာကိုအန်တီရွတ်လိုက်ရင်ရခိုင်ငပိတန်နဲ့ရှမ်းပဲပုတ်တန်ရောပြီးတော့ပဲငပိတန်ထွက်သွားမှာပေါ့။နားထောင်တဲ့လူတွေအားနာစရာကြီး
။ဒါဆိုမြန်မာစကားကို American တန်နဲ့ပြောတဲ့ကြစ်ကြစ်ကိုပဲဖတ်ခိုင်းရအောင်လေ။
ကဲကြည်ကြည်ကြ བྱ ာလေးတစ်ပုဒ်ဖတ်ပြပါဦးကြ བྱ ာဆရာကြီး Black Elk ရဲ့ကြ བྱ ာကနည်းနည်းတော့ရှိတယ်ပထမဘိုက်လောက်ပဲဖတ်ပြပြင်လဲရပါတယ်ကွယ
် Everything the power of the world does is done in a circle. The sky is round and I have heard that the earth is round like a ball. And so are all the stars. The wind in its greatest power.
ကွာမရှိရှိသမျှစွမ်းအားတွေဟာတန်တရာဆက်ဝိုင်းထဲမှာကျင်လည်နေတာပါပဲတဲ့။ကောင်းငင်ကလည်းမွေးကုတ်ဆက်ဝိုင်းကဘာမြေကြီးကလည်းဘောလုံးလိုပဲဝိုင်းဝိုင်းဆက်ဆက်ကျယ်ရီကလည်းဒီလိုပါပဲတဲ့။အင်းအားပြင်းလာတဲ့လေတွေကလည်းတိုက်ရင်နဲ့လေပွေဆက်ဝိုင်းဖြစ်သွားပါတဲ့။ငှက်တွေရဲ့အတိုက်တွေကလည်းဆက်ဝိုင်းကလေးတွေလိုပါပဲတဲ့။လူတွေရဲ့ဘာသာတရားကလည်းတန်တရာဆက်ဝင်းထဲမှာလည်နေတာပါပဲတဲ့။နေထွက်ကနေဝင်ဒီတန်တရားထဲမှာပဲကျင့်လေနေကြရပါတယ်တဲ့လကလည်းအလားတူပါပဲရာသီဥတုကလည်းဖန်ခါခါတန်တရားလေနေပါတယ်တဲ့အဲ့တော့အတူချုံပြီးပြောရရင်ဘဝတန်တရားဆိုတဲ့ကြ བྱ ာပေါ့ကွယ်နောက်ထပ်ရွေးထားတဲ့ကြ བྱ ာကတော့ကြ བྱ ာဆီယာမရီတာဒက်ဖ်ရဲ့ဒေးစတာဆိုတဲ့ကြ བྱ ာလေးတစ်ပုဒ်လေရီတာဒက်ဖ်ကအာဖရိကနွေဘွားအမေရိကန်လူမဲမျိုးသမီးဖြစ်ပြီးတော့လူကြိုက်အများဆုံးဖြစ်တဲ့အသက်ငယ်ဆုံးကြ བྱ ာဆီယာမအဖြစ်နဲ့အရွေးခံခဲ့ရတာ
သူရေးဆက်တဲ့ကြ བྱ ာတွေကတော့အမေရိကန်လူနေမှုဘဝကိုထင်ဟပ်စေတဲ့ကြ བྱ ာတွေပဲလား
ရီတာဒက်ဖ်ရဲ့ကြ བྱ ာတွေကသူ့မိသားစုအထူးသဖြင့်သူ့ရဲ့အဖိုးအဖွားတွေရဲ့ဘဝကိုအခြေခံပြီးတော့ကြ བྱ ာဆက်တဲ့သူ့ရဲ့ဒေးစတာဆိုတဲ့ကြ བྱ ာကတော့မိခင်တယောက်ရဲ့အတွေ့အကြုံကိုထင်ဟပ်စေတဲ့ကြ བྱ ာတွေကိုင်းနားထောင်ကြည့်ကြရအောင်နော
် She wanted a little room for thinking but she saw diapers steaming on the line a doll slumped behind the doorSo she lugged a chair behind the garage to sit out the children's naps.
တွေးစီရတွေးဖို့နေရာလေးတစ်ခုကိုတန်းတားနေပြီမင်း။သူမြင်နေရတာကတော့အနှီးတွေလှမ်းထားတဲ့ကြိုတန်းလေးပါပဲတဲ့။တကားနောက်မှာလေညက်နေတဲ့အရုပ်ကလေးတစ်ယောက်ရှိပါတယ်တဲ့။
က
ကလေးတွေအိမ်နေတော့ကားကိုယ်တော်နောက်ကကလထိုင်းနားမှာထိုင်ရင်ငေးနေမိပါတယ်တခါတလေနှံကောင်လေးတကောင်ကိုကြည့်လိုက်တဲ့အခါမှာသူ့ကိုယ်ဘောကချက်ဝက်တစားတွေကိုလည်းသတိထားမိပါတယ်လေးမှာလွင့်နေတဲ့ maple သိရွက်ကလေးတွေကလည်းကြည်နူးစရာရှိပါတယ်သူ့ရဲ့ကြပြာကိုခြုံပြောရရင်တော့နေကင်းကြောင်တောင်မှာသူ့စိတ်ကူးနေတာကိုညအခါမှာပြန်တွေးမိတဲ့မိခင်တယောက်ပေါ့နော်
နေကင်းကြောင်တောင်မှာဘာမှမလုပ်ဖဲနဲ့ငေးချင်ရငေးတွေးချင်ရတွေးနေတဲ့ခလေးမီရဲ့ခန်းစားချက်ကြပြပေါ့အန်တီရဲ့
အဲ့လိုပဲပြောရတော့မှာပေါ့စုမွန်ရဲ့နောက်ကြပြတဲ့ဘုတ်ကတော့ပူလစ်ဆာစုရထားတဲ့ရောဘတ်ဖရော့စ်ရဲ့လူကြိုက်အများဆုံးကြပြပဲ The Road Not Taken ဘယ်ကူမှမရောက်တဲ့လမ်းဆိုတဲ့ကြပြပေါ့ကွယ
် Two roads diverged in a yellow wood and sorry I could not travel both and be one traveler long I stood and looked down one as far as the
door ကိုဖြတ်သွားဖို့အတွက်လမ်းနှစ်သွေးရှိတဲ့အနေနဲ့လမ်းနှစ်ခုစလုံးကိုခွာပြီးသွားလို့မရဘူးတဲ့အဲ့ဒါနဲ့လမ်းတစ်လမ်းကိုပဲရွေးဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းသူရွေးတဲ့လမ်းကသူများတွေတိတ်မသွားတဲ့လမ်းနဲ့အဲ့ဒီလမ်းကိုရွေးခဲ့လို့အများမတူတဲ့ကွဲပြားခြားနားမှုတွေနဲ့ကြုံခဲ့ရတဲ့အဖြစ်ကိုဖော်ကျူးထားတဲ့ကြပြတဲ့ဘုတ်ပေါ့ကွယ်နောက်ကြပြတဲ့ဘုတ်ကတော့ Langston Hughes ရဲ့ Mother to Son ဆိုတဲ့ကြပြပေါ့လေနယူးယောက်မြို့ကြီးမှာနေကြတဲ့လူမဲတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးဆက်ထားတာတဲ့ကဲနားထောင်ကြည့်ရအောင်နော
် Well son I'll tell you life for me ain't been no crystal stair it's had tacks in it and splinters and boards torn up and places with no carpet on the floor
တို့ချုံပြီးတော့မြမမှုပြုရရင်တော့ရွှေစွန်းကြိုက်ပြီးတော့ငွေလင်ပန်းနဲ့အချင်းစီပြီးမွေးလာတဲ့သူတွေမဟုတ်ကြပါဘူးတဲ့ယုံရင်ကန်ရင်အခင်းမရှိတဲ့ကျမ်းပြင်ပေါ်မှာကြီးပြင်းလာကြရတဲ့သူတို့ရဲ့အဖြစ်ကိုမမေ့ဖို့အတွက်ကိုမိခင်တယောက်ကသူ့ရဲ့သားကိုသတိပေးထားတာတဲ့ခက်ခဲကြမ်းတမ်းတဲ့ဘဝကိုရုန်းကန်ခဲ့ရတဲ့လူတွေဟာအောင်မြင်မှုရဖို့ဘလောက်ကြိုးစားခဲ့ရတယ်ဆိုတာကိုမမေ့ဖို့အမေတယောက်ကသားတယောက်ကိုသတိပေးတဲ့ကြပြပေါ့ကွယ်ကဲနောက်ဆုံးတစ်ပုဒ်ကတော့ပူလစ်ဆာဆုရကြပြဆရာမအက်ဒနာစိန့်ဗင်ဆန့်မီလေးစ်ရဲ့ Sonnet 24ဆိုတဲ့ကြပြလေးအဲ့ဒီကဗျာကတော့သူကရီးစားတွေအများကြီးရှိခဲ့ဘူးတဲ့သူ့ရဲ့ဘဝနဲ့ချစ်သူတွေအကြောင်းကိုဆက်ဆိုထားတာတဲ့နားထောင်ကြည့်အောင်နော
် When you that at this moment are to me dearer than words on paper shall depart
ဆိုင်ရဲ့ပုံမှာရေးပြတာတဲ့သူ့ရဲ့အချစ်ကပူပါတယ်တဲ့မမအေးရဲ့နှစ်ယောက်တည်းနေခြင်းနဲ့ဆိုတဲ့သချင်းလိုပဲအတူချုံပြီးပြောရင်အကောင်းဆုံးပေါ့ကွယ
်ကြီးကြီးကပဲကဗျာရွတ်တာကောင်းတာလားကဗျာဆရာတွေကပဲတော်လွန်းနေတာလားတော့မသိပါဘူးနာထောင်လို့လဲကောင်းစိတ်ဝင်စားဖို့လဲကောင်းတယ်နော်အန်ဒီအင်းအမေရိကန်ကဗျာတွေနားထောင်ပြီးတော့ကဗျာဆက်ချင်စိတ်တောင်းမှပေါက်လာပြီအန်ဒီရဲ့
တော့ကင်ဆိုးဝဲစီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလဲအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ပြည်ထောင်စုအစ္စရေးနဲ့ကမ္ဘာတဝန်းနေရာအများပြားမှာဧပြီလ28ရက်နေ့အဖြစ်ဒုတိယကမ္ဘာစစ်အတွင်းဂျူးတွေစုအဝေးလိုက်အသက်ခံခဲ့ရတဲ့ဟိုလိုကော့စ်ဖြစ်အတွက်အောက်မေ့ဘွယ်နေ့လို့အဓိပ္ပာယ်ရတဲ့ယုံဟာရှိုးဝါနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းအောက်မေ့ဘွယ်အခမ်းအနားတွေမှာ Book of Names ကိုဖတ်ကြတည်ဆုံးခဲ့တဲ့ဂျူးလူမျိုး6တန်းကိုအောက်မေ့တည်ရတဲ့အနေနဲ့ဖျောင်းတိုင်6တိုင်ကိုထွန်းညှိကြပါမယ်။ဟိုလိုကော့စ်မှာအသက်မသေးလူမျိုးခဲ့သူတွေကသူတို့ကြုံတွေ့ခံစားခဲ့ရတာကိုပြောပြကြပါလိမ့်မယ်။ဟိုလိုကော့စ်ဟာလူသမိုင်းမှာအကြီးအမားဆုံးရာဇဝတ်မှုပါ။ဂျူးလူမျိုးဖြစ်တာတသက်ကြောင့်ကိုပဲနာဇီအစိုးရနဲ့အပေါင်းပါတွေကဂျူး6တန်းကိုတပ်ပစ်ခဲ့ကြပါတယ်။နာဇီပါတီအာဏာရလာတဲ့1930ပြည့်နှစ်တွေမှာစဖြစ်ခဲ့ပြီးမွေးရပါအဆင့်အတန်းနှိမ်ကျသူတွေလို့သူတို့ယူဆသူတွေကိုဂျာမန်အစိုးရကစပြီးပိတ်မှတ်ထားခဲ့တာပါ။အရသာအများစုဖြစ်တဲ့အဲ့ဒီလူတွေကိုဝန်ဖန်းစင်ကြေပုံးအရက်တွေမှာပိတ်ထားပြီးတော့ဒါဇင်ပေါင်းများစွာသောအချင်းစခန်းတွေဒါမှမဟုတ်အလုတ်ကျန်းစခန်းတွေစီပို့ခဲ့ပါတယ်တချို့ကိုပြစ်တက်ပြီးအစုအပြုံလိုက်ပြစ်ထည့်မြေမြှုပ်ခဲ့ပါတယ်1940ခုနှစ်အရောက်မှာတော့စခန်းအများစုဟာလူအစုအဝေးလိုက်တပ်ဖို့နေရာတွေဖြစ်သွားပါတယ်အလုတ်ကျန်းစခန်းစီအပို့ခံရသူတွေဟာလည်းအစာရေစာပြတ်ပြီးတဖြည်းဖြည်းသေးရင်သေးဒါမှမဟုတ်သေရတဲ့အထိအလုတ်ကျန်းလုကြရပါတယ်ဂျူးတွေအပြင်ရိုမာတွေမတန်ဆွမ်းသူတွေလိင်လူချစ်သူတွေနဲ့ဆလာဗစ်လူမျိုးတွေအပါအဝင်တခြားလူအများပြားဟာလည်းအစင်တန်းနေတယ်လို့သတ်မှတ်ခံရတာကြောင့်နာဇီတွေကပြစ်မှတ်ထားခဲ့ပါတယ်။တချို့ကတော့နိုင်ငံရေးဒါမှမဟုတ်အယူအဆကြောင့်အသက်ခံရပါတယ်။အဲ့ဒီအထက်မှာကွန်မြူနတီဝါဒီတွေ၊ဆိုရှယ်လစ်ဝါဒီတွေ၊ဂျီဟိုဗာစ်ဝစ်နက်စ်ခရစ်ယာန်တွေ၊ဖရီမေဆွန်တွေနဲ့နာဇီအာဏာရှင်ကိုစန့်ကျင်သူဘယ်သူမှမစိုးပါဝင်ပါတယ်။ ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ဒီလိုတပ်ဖြတ်မှုမျိုးတွေဘယ်တော့မှထပ်မဖြစ်အောင်နိုင်ငံတကာကလှုံ့ဆော်ခဲ့ပါတယ်။လူအစုဝေးလိုက်တပ်ဖြတ်မှုကိုတားဆီးရေးနဲ့အပြစ်ပေးရေးသဘောတူညီချက်ကို1948ခုနှစ်မှာကုလသမဂ္ဂထွေထွေညီလာခံကချမှတ်ခဲ့ပါတယ်။1989ခုနှစ်မှာအမေရိကန်ကွန်ဂရက်လွှတ်တော်ကအောက်မေ့ဝယ်နေ့ကိုသတ်မှတ်ခဲ့ပြီးနောက်ပိုင်းမှာဘေးဒဏ်ခံခဲ့ရသူတွေကိုအနာဂတ်မျိုးဆက်တွေအမတ်ရနေစီဖို့အတွက်ဟိုလိုကော့စ်အထိမ်းအမှတ်ပြတိုက်ကိုတည်ထောင်ခဲ့ပါတယ်။ဒီကနေ့မှာတော့အဲ့ဒီပြတိုက်မှာလူအစုအဝေးလိုက်တပ်ဖြတ်ခြင်းကာကွယ်တားဆီးရေးဌာနဆိုတာရှိနေပါပြီ။ဟိုလိုကော့စ်ဖြစ်ဆိုကြုံရသူတွေထားခဲ့တဲ့အမွေဟာမိမိတို့ရဲ့နားလည်မှုကိုအားကောင်းစေပြီးအဲ့ဒါဟာလူသားဂုံတိတ်ခါရဲ့အဓိပ္ပာယ်ကိုပြတဲ့သင်္ကေတတစ်ခုဖြစ်ပါတယ်။အသက်မသေးလွတ်မြောက်ခဲ့သူတွေဟာအမေရိကန်နိုင်ငံတော်ဝန်ကစာသင်ကန်းတွေလူမှုအဖွဲ့အစည်းတွေမှာဟောပြောပို့ချပြီးအမြင်ကျယ်ပြီးသိခံတရားရှိဖို့အရေးကြီးပုံကိုသတိပေးနေပါတယ်။သူတို့ကြုံတွေ့ခဲ့ရတာ၊ဖေးဆုံးသွားသူတွေရင်ဆိုင်ခဲ့ရတာတွေကိုပြန်ပြောပြတဲ့သူတို့တွေဟာရှင်သန်နေတဲ့တမိုင်းပါပဲ။ကြောက်ရွံ့မှုကိုတို့တွေမတားဆီးနိုင်၊အမုန်းတရားကိုတို့တွေမတားဆီးနိုင်၊တမိုင်းကိုတို့တွေမပြောင်းလဲနိုင်။တို့တွေတိတ်နောက်ကျစွာရောက်လာခဲ့။ဒါပေမဲ့အောက်မေ့သတိရခြင်းကိုတို့တွေလုံနိုင်ရဲ့တို့တွေရဲ့အတွေးနဲ့လုပ်ပုံတွေမှာကွယ်ဒီအမတ်တရားရှိခြင်းတွေတို့တွေရဲ့ပြုမှုပုံတွေကိုလမ်းပြပါစေလို့ကဗျာဆရာမကလဲဂက်စ်ကဖွဲ့ဆိုထားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်ရောရှင်နေကူနာဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အဖော်သာဖြစ်ပြီးတော့ VO ရဲ့အဖော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီအထိတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ် VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမွေကတလဲကျင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းပေါ်ပြည်မှုခဲ့တဲ့လုပ်ရက်တွေအတွက်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကရုရှားနိုင်ငံကိုနောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ပါတယ်။ EU ကခီးသွွားလောက်ခွင့်ကန့်တတ်လိုက်ပြီးပိုင်းဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့ရုရှားနိုင်ငံသား15ယောက်ရဲ့အမိစင်းကိုတော့ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံမှာလူပေါင်းတသန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အထိနိုင်ငံရေးနဲ့လူမျိုးရေးကွဲပြားမှုတွေအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေဖြစ်ပေါ်အောင်အားပေးနေသူတွေအပေါ်ပိတ်ဆို့တံခတ်အရေးယူဖို့အမေရိကန်ကစဉ်းစားနေတဲ့အကြောင်းနိုင်ငံကြ ాయి ဝင်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပါတယ်။တန်ခတ်အရေးယူနိုင်မယ့်အခြေအနေတွေကိုအမေရိကန်အစိုးရကအနီးကပ်လေ့လာနေတဲ့အကြောင်းတင်လာတဲ့ VOA နဲ့မေးမြန်းခန်းမှာမစ္စတာကယ်ရီကပြောပေးမယ့်ဘသူတွေကိုပြစ်မှတ်ထားတယ်ဆိုတာကိုတော့မပြောခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုတို့ဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားလုံခြုံရေးဆိုင်ရာသဘောတူညီမှုအတိတ်အကျကိုလက်မှတ်ရေးထိုးတာဟာတရုတ်နိုင်ငံအပေါ်ထင်ကြီးတာမဟုတ်တယ်လို့တံပြန်လှုပ်ဆောင်တဲ့သဘောမျိုးလည်းမသက်ရောက်ပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။သမ္မတအိုဘားမားဟာအရှခီးစဉ်အဖြစ်ဂျပန်တောင်ကိုရီးယားမလေးရှားနိုင်ငံတွေကိုတွားရောက်ပြီးတော့အခုဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ဖိလစ်ပိုင်တမရဘက်ကနီနိုအကီနိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတမရဥပမာကအမေရိကန်နဲ့တရုတ်တို့ကြားမှာအပြုသဘောဆောင်တဲ့ဆက်ဆံရေးရှိတဲ့အကြောင်းကျွန်တော်တို့ရဲ့ဥတီချက်ဟာနိုင်ငံတကာဥပဒေတွေသတ်မှတ်ချက်တွေကိုလေးစားလိုက်နာဖို့ဖြစ်ပြီးတော့နိုင်ငံတကာအငင်းပွားမှုကိစ္စတွေလည်းအဲ့ဒီထဲမှာပါဝင်တယ်လို့ပြောဆိုပါတယ်ခင်ဗျာ
ကမ္ဘာသတင်းကြီးညုတ်ကိုဦးဆံမွေချင်ညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့39တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်ဤအားလုံးရှင်လန်းချမ်းမြေကြပါခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.